တူရကီနိုင်ငံမှာတနင်္ဂနွေကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာသူနိုင်ရတယ်လို့သမ္မတရီချစ်တိုင်အာရိုဝန်ကပြောသလိုသူရဲ့ AK ပါတီနဲ့မဟာမိတ်တွေလွတ်တော်အမှတ်နေရာအများစုကိုနိုင်ရတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းအဓိကတိုက်ခံပါတီကတော့သူတို့အရေးနေတယ်ဆိုတာကြေညာဖို့တိတ်ဆောသေးတဲ့အကြောင်းနဲ့သမ္မတအာရိုဝန်ဟာဇူလိုင်လ၈ရက်နေ့မှာဒုတိယကြော့မဲပေးပွဲမလုပ်ရဘူးအတွက်ရဖို့လိုအပ်တဲ့မဲရည်အတွက်50ရာခိုင်နှုန်းကိုမရဘူးလို့ယုံကြည်တဲ့အကြောင်းပြောပါတယ်။သမ္မတအာရိုဝန်ကတော့သမရနဲ့အုပ်ချုပ်ရေးဆိုင်ရာတာဝန်တွေကိုထမ်းဆောင်ဖို့အတွက်လူထုကကျွန်တော်တို့ကိုတာဝန်ပေးလိုက်ပါပြီ။မဲရက်လက်တွေကိုလွှတ်မှုဖို့ဘယ်သူကမှမကြိုးစားပဲသူတို့ရဲ့မအောင်မြင်မှုကိုဖုံးကွယ်ဖို့ဒီမိုကရေစီကိုထိခိုက်အောင်မလုပ်ကြဘူးလို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးအစ္စတန်ဘူးမြို့မှာမိန့်ခွန်းတော်တစ်ခုပြောရင်ထည့်ပြောသွားပါတယ်။သမရအာရိုဘန်ကကာလာတာရှိစူးစမ်းလာပြီး2019ခုနှစ်လူထုဆန္ဒခံယူပွဲမှာဒူဂီမဲဆန္ဒရှင်အရေးအတွက်အနေငယ်အသာနဲ့ထောက်ခံမှုရထားတဲ့အာနာပူကြီးတဲ့သမရယာရူအတွက်တင်းငွေနယ်ရွေးကောက်ပွဲဟာအဆဖြစ်ပါတယ်။ဒီချိန်တွေဟာမြောက်အတ္တန္တိစာချုပ်မီတူအဖွဲ့ဝင်တူရကီနိုင်ငံမှာဒီမိုကရေစီနောက်ထပ်အားနည်းစေပြီးလူတူအဓိကအာဏာဆွဲခိုင်အုပ်ချုပ်တာကိုခိုင်မာသွားစေလိမ့်မယ်လို့ဝေဖန်သူတွေကပြောကြပါတယ်။